Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဒေါက်တာရှင်များရှင်။ VOA American အသံရ2023ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ30နဲ့40 50လို့ကနေတိုက်ရိုက်ဖန်ယူနာဆက်နိုင်ပါတယ်။ကျွန်မနန်းလာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ American သမ္မတ Joe Biden အစ္စရေးသွားဖို့ပြင်ဆင်နေတဲ့အချိန်မှာပဲ Gaza စစ်ရုံတစ်ခုမှာကြီးမားတဲ့ပေါက်ကွဲမှုကြောင့်လူရာနဲ့ချီတိုက်ဆုံးပွဲရှိနေပါတယ်။ကဘာကျတဲ့အချိန်အများကြီးတဲမှာရိန်ဂျာလူမျိုးတွေရဲ့အတိဒုက္ခကိုမမေ့ကြဘူးနိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်တခါဂါဇာမှာဖြစ်နေတဲ့ပြိပခါမှာအရတားပြည်သူတေချေမှုနဲ့ပတ်သက်ပြီးတော့မြန်မာနယ်ပွားကျူးတွေရောမြန်မာမွတ်စလင်တွေကပါလက်မခံကြပါဘူ
းအစ္စရေးစစ်တပ်ကဟားမတ်အဖွဲ့ကိုတိုက်ခိုက်တာတွေစတင်လာချိန်ကစလို့အစ္စရေးနဲ့လက်ဗနွန်နဲ့ဆက်မှာတင်မာမှုတွေကြီးထွားလာနေတာမြန်မာနိုင်ငံတော်ဖန်ဆင်းနေဆက်တပ်ဖြတ်သားတွေအပါအဝင်ဆိုးရတဲ့လူအခွင့်ရေးချုပ်ဖောက်မှုတွေကိုအရက်ဖက်ဖွဲ့အစည်းတွေကမှတ်တမ်းတင်နေတာစတဲ့သတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမြင့်ကြီးဩဇာယူကရိန်းမြန်မာလွှမ်းမြောက်ရေးတိုက်ပွဲနိုင်ရှင်ချင်းနဲ့ကဘာတလွားခီးသွားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းတင်ပြပေးပါရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုသွားဖို့ပြင်ဆင်နေစမှာပဲအင်္ဂလိပ်ညကဂါဇာစစ်ရုံထိမှန်ပေါက်ကွဲခဲ့တဲ့အတွက်လူရပေါင်းများစွာသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုမှာသေဆုံးသူကရှိတယ်လို့ပါလက်စတိုင်းအာဏာပိုင်ဖွဲ့ကပြောပါတယ်။ဂါဇာမြို့က LRL Arab စစ်ရုံတိုက်ခတ်ခဲ့တဲ့အတွက်အစ္စရေးကိုဟာမားအဖွဲ့ကအပြစ်တင်လိုက်ပါတယ်။အစ္စရေးစစ်တပ်ကတော့ဒါဂွန်ကြီးဆိုလိုက်ပြီးပါလက်စတိုင်းဂျီဟတ်အဖွဲ့ကပြစ်ခတ်ခဲ့တဲ့ဒုံးကြီးကလမ်းလွှဲပြီးစစ်ရုံကိုထိမှန်သွားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဂျီဟတ်အဖွဲ့ကလည်းသူတို့ပြစ်တာမဟုတ်ဘူးလို့ပြောပါတယ်။ဟာမတ်စ်အဖွဲ့ကတော့စေယုံတိုက်ခိုက်တာကိုလူမျိုးသုံးသတ်ဖြတ်မှုဖြစ်တယ်လို့ဆိုလိုက်ပြီးဖက်စစ်အကြမ်းဖက်အစိုးရရဲ့ရာဇဝတ်မှုကျူးလွန်တဲ့အကြီးအကဲမျက်နှာကိုနောက်တစ်ချိန်ဖွင့်လစ်ပြလိုက်တာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဒီချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ကိုမသွားမီတယ်လီဗီကိုဝင်မယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်အက်ဒူလာအီဂျစ်သမ္မတအဒယ်ဖာတာ LCC နဲ့ပါလက်စတိုင်းအာရဗီဖွဲ့သမ္မတမာမော့ခ်စ်အဘတ်တူနဲ့တွေ့ဆုံဖို့ပြောလင့်ထားတာပါ။ဒါပေမဲ့မကြသေးမီကနောက်ဆုံးရရှိခဲ့တဲ့ AP သတင်းအရဆိုရင်တော့ပါလက်စတိုင်းသမ္မတဂျော်ဒန်ပြည်နဲ့အီဂျစ်သမ္မတတို့ကအစည်းအဝေးကိုဖျက်လိုက်တယ်လို့သိရှိရပါတယ်။ဂျီရာနီဘရီယာဒုံးကြီးစနစ်လိုအဓိပ္ပာယ်ရနိုင်တဲ့ ATACMS ဒုံးကြီးတွေနဲ့ရုရှားတပ်တွေကိုအင်္ဂါနေ့ကယူကရိန်းကစတင်အသုံးပြုပစ်ခတ်လိုက်ပါတယ်။မကြမီရဲ့ပိုင်းကတာဝေးပစ်ပယ်ဒိတ်တဒုံးကြီးအရေးအတွက်အနေငယ်ကိုအမေရိကန်ကယူကရိန်းကိုရှုံးဝယ်ပေးခဲ့ပြီးတဲ့နောက်အခုလိုပစ်ခတ်လိုက်တာပါ DADA CMS ဒုံးကြီးတွေနဲ့ယူကရိန်းဟာရုရှားထိမ်းချုပ်နယ်မြေအတွင်းပိုင်းတွေကိုအဝေးကနေပစ်ခတ်နိုင်တော့မှာဖြစ်ပါတယ်ယူကရိန်းကိုပေးလိုက်တဲ့ ADA CMS ဒုံးကြီးမော်တော်ကအဟောင်းဖြစ်ပြီးမြေပြင်ကနေကီလို190အထိပဲပစ်ခတ်နိုင်တော့ပါမော်ဒယ်တစ်ကတော့ကီလို300အထိပြတ်နိုင်ပါတယ်လို့အမည်မဖော်လို့တဲ့ American Tower ရှိသူဦးက VOA ကိုပြောပါတယ်။ Model အစ်ကပို့ပြီးတော့လည်းမြန်ဆန်ပါတယ်။ Storm Shadow လို့ခေါ်တဲ့အလားတူဒုံးကြီးမျိုးကို UK က Ukraine ကိုပေးထားပြီးဖြစ်ပါတယ်။ဒီဒုံးကြီးက1ကီလို150အထိသွားနိုင်ပေမဲ့လေယာဉ်ကနေပဲပြစ်လို့ရတာပါ။ဒါပြင် Ukraine ကို F-16 တိုက်လေတွေနဲ့ပေးမဲ့ညွန်ပေါင်းအဖွဲ့ကို American ကပူးတွဲဥဆောင်လို့ပြီးခဲ့တဲ့အပတ်ကအမေရိကန်ကာဝေးဝန်ကြီးရိုက်တ်အော့စတင်ကပြောပါတယ်။ဒါပေမဲ့ဒီတိုက်လေရင်တွေတိုက်ပွဲမှာအသုံးပြုဖို့လာပေါင်းများစွာနေချင်းတင်ကြအောင်မှမို့မျိုးဦးကြမှာပဲတိုက်ပွဲမှာမြင်ရမယ်လို့ပြောပါတယ်။အသံနဲ့ညာတဲ့ဒုံးကြီးတွေနဲ့ AI ခေါ်ဉာဏ်ရည်တို့ဖြစ်ပေါ်တိုးတက်ရင်းမှာအသုံးပြုနိုင်တဲ့ခင်မီကွန်ပျူတာချစ်တွေကိုတရုတ်ပြည်ကမတင်ပို့ဖို့အမေရိကန်ကုန်သွယ်ဝန်ကြီးဌာနကအင်္ဂါနေ့ကထိန်းချုပ်လိုက်ပါတယ်။မျိုးသားလုံးချုံရင်းနဲ့လူခွင့်ဆရာအကျိုးဆက်တွေဖြစ်လာမှာကိုကာကွယ်ဖို့အတွက်ရည်ရွယ်ပြီးသတ်မှတ်ချက်အတွေကိုပြဋ္ဌာန်းချမှတ်လိုက်တာဖြစ်တယ်လို့ကုန်သွယ်ဝန်ကြီးဂျီနာရေမွန်ဒိုကပြောပါတယ်။ပြဋ္ဌာန်းချက်အတွေကြောင့်ကမ္ဘာနံပါတ်1နဲ့ကမ္ဘာနံပါတ်2စီးပွားရေးနိုင်ငံကြီးတွေကြားမှာပို့ပြီးတင်းမာလာနိုင်ပါတယ်။နိုင်ငံဆက်ဆံရေးတိုးတက်ဖို့အတွက်ခိုင်မာတဲ့ခြေလှမ်းတွေလမ်းဖို့တရုတ်ကအမေရိကန်ကိုပြောထားခဲ့တာပါ။တရုတ်ပြည်ကိုတင်ပို့နေတဲ့ဒပိုင်းလျက်ကူပစ္စည်းအများစုကိုမကတ်တတ်ထားပါဘူး။ဒါပေမဲ့အမျိုးသားလူကြုံရင်းနဲ့လူခွင့်ရေးပေါ်ချိမ့်ချောက်လာနိုင်တယ်လို့သတ်မှတ်ပြီးဆိုရင်တော့မာမိတ်တွေနဲ့ပြက်ပြက်တတ်တာပူပေါင်းဆောင်ရွက်ပါတယ်လို့ Miss Raymond ကတရင်နောက်တွေကိုပြောလိုက်ပါတယ်။ဒါမဲ့ Novemala San Francisco မြို့မှာကျင်းပမဲ့ Asia Pacific ကျင်းစီးပွားရေးပူးပေါင်းဆွေးနွေးမှုထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီချစ်ဖင်နဲ့ဘေးပန်းတွေ့ကြဖို့ American သမ္မတ Joe Biden ကအကြံပြုထားပေမဲ့အတည်ပြုချက်တော့ခုထိမရရှိသေးပါဘူးခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.33MHz 5.40kHz 8.33MHz 5.51kHz 5.190kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ဒုနေ့မနက်ခင်းအစီအစဉ်တွေကိုမျိုးရီကဆက်လက်တင်ဆက်နေတာပါကမ္ဘာကျတဲ့အခြေအနေအများကြီးထဲမှာရိုဟင်ဂျာလူမျိုးတွေရဲ့အတ္တိဒုက္ခကိုမမေ့ကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကအင်္ဂါနေ့ကတိုက်တွန်းလိုက်ပါလေ။ရိုဟင်ဂျာဒုက္ခသည်တွေကူညီဖို့အတွက်ရောအာရှနိုင်ငံတွေပေါ်ဝင်တော့ဝင်ပို့လျှော့ချဖို့အတွက်ပါရမုံကိုပို့ပြီးလိုအပ်နေတယ်လို့မဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။မြန်မာနိုင်ငံတွေမှာလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေပြီးအာဖဂန်နစ္စတန်ယူကရိန်းနဲ့အရှေ့နယ်ပိုင်းဒေသကအခြေတဲတွေကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီတွေကပိုလို့ခက်ခဲလာနေတယ်လို့လည်းမစ္စတာဂရန်ဒီကဘန်ကောက်မြို့မှာကျင်းပတဲ့အစည်းအဝေးမှာပြောကြားပါတယ်။ဒီအစည်းအဝေးကိုဘင်္ဂလားဒေ့ရှ်၊ဗြိတိန်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့အမေရိကန်ပြည်ထောင်စုတို့ဟာကိုယ်စားလှယ်တွေနဲ့ရိုယာဥဆောင်အဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်။မြန်မာကိုယ်စားလှယ်တော့မပါဝင်ရဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဘာဘာဘဲလော့စ်ကပြောပါတယ်။ကုလသမဂ္ဂလိုအပ်တယ်လို့ခန့်မှန်းထားတဲ့ရမုံငွေရဲ့40ရာခိုင်နှုန်းပဲရရှိပါသေးတယ်လို့လည်းအစည်းအဝေးမှာတင်ပြသွားခဲ့ပါတယ်။ပြည်ထောင်ငံကရိုဂျာဒုက္ခဒေတွေအတွက်ပေါင်း၄.၅သန်းအမေရိကန်ဒေါ်လာအထက်၅.၅သန်းထက်ဝင်ကြောင်းပြည်ထောင်ငံအကြီးအကဲဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။မြန်မာစစ်တပ်ကိုအေးအေးယူလာမဲ့လမ်းကြောင်းအလုံးနဲ့အချိန်မဆိုင်ပြတ်ပြတ်သားသားအေးအေးယူဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေကိုအရက်ပက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။အမည်မဖော်ပြလိုတဲ့အဖွဲ့82ဖွဲ့အပါအဝင်မြန်မာနိုင်ငံဒေသတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကကုလသမဂ္ဂထွေးကြီးတာခံကိုအောက်တိုဘာလ18ရက်နေ့ဇွဲနဲ့ပေးပို့တဲ့အိတ်ဖွင့်ပေးစာမှာအခုလိုတောင်းဆိုလိုက်ကြတာပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအပြည့်စုံမှုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုတဲ့ကုလလူခွင့်ရေးမဟာမင်းကြီးရဲ့တောင်းဆိုချက်ကိုလည်းရပ်ပဲအဖွဲ့အစည်းတွေကတခဲနဲ့ထောက်ခံလိုက်ကြပါတယ်နိုင်ငံတကာဥပဒေအောက်မှာမြန်မာစစ်တပ်ကိုတာဝန်ယူတာဝန်ခံခိုင်းတာမရှိဘူးဆိုရင်မြန်မာစစ်တပ်ဟာလူမျိုးစုံတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်လက်ပြီးကျူးလွန်နေမှာဖြစ်တယ်လို့လည်းအိတ်ဖွဲ့ပေးစာမှာပြောထားပါတယ်။လူကြိုင်းကောင်စီကမြန်မာနိုင်ငံစုတ်ချက်ချက်1699ကိုချမှတ်ခဲ့ပေမဲ့တနေ့လောက်ကြာတဲ့အထိဘာမှအကောင့်ထဲမပေါ်နိုင်ခဲ့တဲ့အတွက်စိတ်ပြတ်မိတယ်လို့လည်းအရက်ပဲဖွဲ့စည်းတွေကပြောပါတယ်။တနေ့မှကြီးကဘရဆယ်မြို့မှာဆွေဒင်နိုင်ငံသားနှစ်ဦးနဲ့ကိုတပ်ဖြတ်ခဲ့တဲ့အစိုးရတင်တဲ့မတရားကိုဘယ်ဂျီယံနိုင်ငံရဲတပ်ဖွဲ့ကရှာဖွေတည်ပါတယ်။အခင်းဖြစ်ပွားရာနေရာနဲ့မဝေးလာတဲ့ဘောလုံးပွဲမှာကစားနေတဲ့ဘယ်ဂျီယံဆွေဒင်ဘောလုံးပွဲကိုလည်းအာရဗိုင်းတွေကရက်ဆိုင်လိုက်ပြီးဘောလုံးပွဲကြည့်သူတွေဟာတနားကြီးကြာကွင်းထဲမှာနေနေခဲ့ကြပါတယ်။လိမ္မော်ရောင်ရောင်ပြအင်ဂျင်ဝစ်ဆင်ထားတဲ့တင်မဟာစကူတာစိုက်ကဲနဲ့အဲ့ဒီနေရာကိုရောက်ချီလာကစိုက်ကဲပေါ်ကဆင်းအနည်းကသွာလာနေသူတွေကိုပြစ်ခတ်ခဲ့ပြီးစိုက်ကဲနဲ့ပြန်လဲထွက်ခွာသွားခဲ့တာကိုပြည်သူတယောက်ကဗီဒီယိုမှတ်တမ်းတင်ထားခဲ့ပါတယ်။အစ္စရာနိုင်ငံတော် IS အဖွဲ့ရဲ့ယုံကြည်ချက်မျိုးကိုအားကျတပ်ဖြတ်တာဖြစ်တယ်လို့လူမှုမီဒီယာပေါ်မှာတစုံတစ်ယောက်ကဒီတပ်ဖြတ်မှုအတွက်သူတာဝန်ရှိတဲ့အကြောင်းရေးသားလိုက်ပါတယ်။ဒီပြစ်ခတ်မှုကအစ္စရေးပါလက်စတိုင်းအရေးနဲ့ဆက်ဆက်နေတော့ကိုအခုထိတော့မတွေ့ရသေးဘူးလို့ Federal အစိုးရရှေ့နေရုံးရဲ့ပြောရေးဆိုခွင့်ရှိသူ Eric Van Dux ကပြောပါတယ်။အကြောင်းတရားနဲ့အစိုးရဝါဒီတွေကကျွန်တော်တို့လူဖွဲ့စည်းအတွင်းမထုတ်ဖောက်နိုင်ပါဘူး။ပြည်သူတွေလုံးချုပ်စိတ်ချရပါမယ်။အမုန်းတရားဘယ်တော့မှမနိုင်စေရလို့ဥရောပပါလီမန်ဥက္ကဋ္ဌရိုဘတ်တာမက်ဆိုလာကပြောပါတယ်ခင်ဗျာ
ထိုက်တန်ရောက်သတင်းတွေကိုဥတင်မောင်တန်းကြီးညာခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားပါတော့မယ်အရင်ဆုံးတော့ကမ္ဘာသတင်းတွေမှာထိတ်ဆုံးကနေရယူနေတဲ့ Israel Hamas ပဋိပက္ခနဲ့ဆက်နွယ်တဲ့သတင်းဆောင်မတွေကိုဥစွာတင်ဆက်ပေးပါမယ်ဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်တပ်ကဟားမတ်အဖွဲ့ကိုတိုက်ခိုက်နေတာတွေစတင်လာချိန်ကစလို့အစ္စရေးနဲ့လေဘနွန်နယ်စပ်မှာတင်မာမှုတွေကြီးထွားလာနေပါတယ်။ ကာဇာမှာအစ္စရေးရဲ့ကျူးကျော်တိုက်ခိုက်မှုတွေကသူတို့ကိုပဋိပက္ခတွေပဝင်လာအောင်ဆွဲသွင်းရာရောက်တယ်လို့လက်ဘနွန်လက်နက်ကိုင်နိုင်ငံရေးအဖွဲ့ Hezbollah ကအစ္စရေးကိုသတိပေးပြောဆိုထားပါတယ်။အင်မတန်ရှုပ်ထွေးပြီးတော့အကုန်ကြအများမဲ့စစ်ပွဲထဲမှာလက်ဘနွန်နိုင်ငံမဖြစ်မနေပါလာရတဲ့အခြေအနေဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ဒီအကြောင်းလက်ဘနွန်နိုင်ငံဘေးရုတ်မြို့ကနေ Jacob Russell ပြောတဲ့သတင်းကိုတော့မှတ်ခင်ဖြူရဲကတင်ပြပေးထားပါတယ်ရှင်။
ကာဇာကမ်းမြေဝေဒါကိုဝေရောက်တိုက်ခိုက်သိမ်းယူဖို့အစ္စရေးဘက်ကပြင်ဆင်နေကြပါပဲ။တဟာသရုကိုလက်ရှိပြည်ပခါမှာပါလာအောင်လုပ်နေတာဖြစ်တယ်လို့လက်မလို့လက်လက်ကိုင်းနိုင်ငံကြီးအဖွဲ့ Hezbollah ကပြောဆိုလိုက်တာပါ။အစ္စရေးစစ်တပ်နဲ့ Hezbollah တပ်တွေကြားလက်နိုင်ငံ20လျှောက်အပြန်အလှန်တိုက်ခိုက်မှုတွေမကြာခဏဖြစ်ပွားလေရှိတယ်လို့ဒီလိုနယ်စပ်တင်းမာမှုတွေဖြစ်နေတာကတော့နှစ်အတော်ကြာနေပါပြီ။နှစ်ဖက်စစ်ပွဲကြီးဖြစ်တဲ့အဆင့်အထိပြန်မရအောင်ထိန်းသိမ်းဖို့စစ်ဆင်ညှိနှိုင်းထားတဲ့စည်းမျဉ်းသတ်မှတ်ချက်တွေကိုနှစ်ဖက်လုံးကအခုချီတော့လိုက်နာနေပါတယ်။ဒါပေမဲ့ Israel နဲ့ Hamas ပြည်ပကစတင်ပြီးရက်အနည်းငယ်အတွင်းမှာပဲလက်မလွတ်နဲ့ဆက်တလျှောက်မှာလည်း Israel နဲ့ဂျင်မာမှုတွေပိုဆိုးလာနေပြီးတော့အကြမ်းဖက်မှုတွေအတွင်းနှစ်ဖက်စလုံးထိခိုက်သေးရတာတွေလည်းရှိခဲ့ပါတယ်
။ Compared to the previous rules of engagements and the attacks that happened in the past two days were
ရေစစ်ညှိနှိုင်းထားတဲ့စီးမျဉ်းတွေနဲ့ပြီးခဲ့တဲ့နှစ်ရက်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုနှိုင်းယှဉ်ကြည့်ရင်တင်းမာမှုတွေပိုဆိုးလာတာတွေ့နိုင်ပါတယ်။ဒါပြင်အချိန်ကလက်ရှိပေါင်းတွင်းမှာပဲကျွန်တော်တို့အရင်ကမြင်တွေ့ခဲ့ရတဲ့အကြမ်းဖက်မှုတွေတဆင့်တူပိုဆိုးလာတာမျိုးဆက်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကဒီတတ်မှတ်ချက်စီးမျဉ်းပေါင်းတိုင်းဆက်နေသွားမလားဆိုတာကတော့မေးခွန်းထုတ်เสียပါ
။လက်မလို့နိုင်ငံအထင်းမှာတော့ Hezbollah တွေဟာတရားမျှတတဲ့တိုက်ပွဲဘက်ကနေခုခံသူတွေအဖြစ်ထောက်ခံမှုရထားကြပါတယ်။ Hezbollah ထောက်ခံသူတွေကအခုလိုပြောပါတယ
်။ Snap okay.The Israel to hurt other senior people, children.
Palestine သားကလေးငယ်တွေနဲ့ရဲသားတွေကိုအစ္စရေးကနာကျင်အောင်လုပ်နေတာကအဆင်မပြေပါဘူး။စစ်ရေးကိုစစ်ရေးနဲ့တုံ့ပြန်ရပါမယ်
။ဒီလိုမြင်တဲ့သူတွေရှိတယ်လို့2006ခုနှစ်လက်ဗနွန်စစ်ပွဲကိုမမေ့နိုင်သေးတဲ့သူတွေကလည်းအစ္စရေးနဲ့ Hezbollah ကြားနောက်တစ်ကြိမ်စစ်ထက်ဖြစ်မှာကိုမလို့လားကြားပါဘူး
။ خراب بيوت
ကျွန်တော်တို့ကြောက်တာပေါ့ဗျာ။ကျွန်တော်တို့အိမ်တွေနဲ့ကျွန်တော်တို့ရဲ့တိုင်းပြည်ကိုဖျက်ဆီးပစ်မှာကိုလေ။ကြုံခဲ့ရတာတွေကလုံလောက်နေပါပြီ။ထမကြုံညင်တော့ပါဘူ
းအစ္စရေးနဲ့နောက်ပြင်စစ်ဖြစ်လို့ကြုံရမယ့်ပျက်စီးဆုံးရှုံးမှုတွေကထိရှာလွယ်တဲ့လက်မလွန်ပြည်တွင်းနိုင်ငံရေးအခြေအနေပေါ်မှာပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကနေဒီအရှေ့လေပိုင်းစင်တာကမိုဟာနက်ဟာဂျီအလီကပြောပါတယ
် If there's an Israeli a massive Israeli bombing campaign out of 2006
လက်မလွန်နိုင်ငံအတွင်းကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်စေခဲ့တဲ့2006အစ္စရေးဘုံကျဲတိုက်ခိုက်မှုကြီးလိုမျိုးအခြေအနေတွေထပ်ဖြစ်လာရင်တော့လက်မလွန်နိုင်ငံအတွင်းမှာအစိုးရအပြောင်းလဲတွေပါဖြစ်လာနိုင်ပါတယ်
Hezbollah တွေကတော့တခြားလက်ဗနိုနိုင်ငံသားတွေရဲ့စိုးရိမ်မှုတွေကိုဖြည့်ရှင်းပေးဖို့စိတ်ဝင်စားပုံတိတ်မတွေ့ရပါဘူး။လူဝင်ရင်တိုင်းမျိုးကို24နာရီအတွင်းမှာတင်ပြလို့ရတယ်လို့အမိမဖော်လို့တဲ့အကြီးတန်း Hezbollah တပ်မှုတူက VOA ကိုပြောပါတယ်။ဘီရူးမျိုးတော်မှာပါတီအဖွဲ့ရုံးတွေရှိတယ်လို့တခြားအဖွဲ့တွေကိုထောက်ခံတဲ့သူတွေကတိုက်ခိုက်လာမယ်ဆိုရင်လည်းခုခံဖို့အသင့်ရှိတယ်လို့သူကပြောပါတယ်။လက်ဗနိုနိုင်ငံဟာစစ်ပွဲကာလနောက်ပိုင်းပြည်လဲထူထောင်ရေးကြိုးစားနေရဆဲဖြစ်တယ်လို့လူမှုစီးပွားအချက်အလက်အများပြားကိုကန့်တွဲဖြည့်ရှင်းနေရတာဖြစ်ပါတယ်။စစ်ပွဲရဲ့ရရှိအကျိုးဆက်တွေကနေပြည်လဲထူထောင်ရေးကြိုးပမ်းနေတာမှာဒီအတွက်လိုအပ်တဲ့ရန်ပုံငွေကြေးတွေရရှိဖို့က Hezbollah ဖွဲ့ရဲ့စွန့်ဆောင်နိုင်မှုအပေါ်မှာအများကြီးမူတည်နေတာလည်းဖြစ်ပါရဲ့ရှင်
။မကင်ပြူတွေတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့ပို့ထုံးနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ Israel နဲ့ Palestine ဖက် Gaza ကမ်းမြောင်ကစစ်သွေးကြွားတဲ့အကြားစစ်ရေးပဋိပက္ခကြီးထွားလာနေချိန်မှာပဲအရှေ့လေပိုင်းအရေးနဲ့ပတ်သက်လို့ဥရောပနိုင်ငံခေါင်းဆောင်တွေအရေးပေါ်ဗီဒီယိုကသင့်အစီအဝေးနဲ့ဒီကနေ့ကျင်းပပါတယ်။ Israel ဖက်ကလူ1400လောက်သေဆုံးခဲ့တဲ့ Hamas အဖွဲ့ရဲ့နေဆက်ဖြတ်ကျော်တိုက်ခိုက်မှုအပြီး Israel ဖက်ကလက်တုံပြန်တိုက်ခိုက်မှုတွေကြားမှာ Palestine ပြည်သူ2900ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။နေ့စဉ်တည်ဆုံတဲ့အရေးအတွက်ထပ်တိုးနေပြီးတော့တီလိုတည်ဆုံမှုတွေကြောင့်ဒီပတိပခအပေါ်ဥရောပနိုင်ငံတို့ရဲ့သဘောထားလဲကွဲလွဲချက်တွေရှိလာပါတယ်။ Henry Richwell ပြောတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြထားပါတယ်ရှင
်။ဂါဇာကမ်းမြောင်ဒေသအစ္စရေးနဲ့ပါလက်စတိုင်းပြည်ပခကအရှေ့လေပိုင်းနယ်နိမိတ်ကိုကျော်လာမှာတင်းမာမှုတွေကြီးထွားမှာလို့ဥရောပနိုင်ငံတွေစိုးရိမ်နေပါတယ်။ထကြောင်လေဥရောပနိုင်ငံခေါင်းဆောင်တွေဒီနေ့အရေးပေါ်ထိပ်သီးအစည်းအဝေးကျင်းပတာပေါ့
It has a potential to worsen tensions between communities
လူအဖွဲ့အစည်းတွေကြားမှာတင်းမာမှုတွေပိုဆိုးလာနိုင်တဲ့အခြေအနေရှိနေတယ်လို့အကြမ်းဖက်မှုတွေကိုအားပေးအားမြောက်လုပ်တယ်လို့ဖြစ်လာနိုင်ပါတယ်လူတွေအစုလိုက်နေရဲစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုအုပ်စုလိုက်အများပြားခိုလုံရတာမျိုးလည်းဖြစ်လာနိုင်ပါတယ
် Hamas စစ်သွေးကြော်ရေးအစည်းအဝေးစတဲ့အချိန်မှာဥရောပနိုင်ငံတွေအစ္စရေးဘက်ကပြေးဝါရက်ခဲ့ကြပါတယ်ဒါမှလည်းဂါဇာကမ်းမြောင်မှာဒီစစ်ပကရှေ့မြင့်တက်ခဲ့တဲ့အချိန် EU ခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေပုံစံမျိုးမျိုးထွက်လာခဲ့တာပါ Hamas ဘက်ကရသားတွေဒါဇင်နဲ့ချီတက်ခဲ့တဲ့ Israel နိုင်ငံတောင်ပိုင်းကိုတောက်ကြနေကသွားခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌ Arsenal Bondelerin ကတော့ Israel ဘက်ကခိုင်မာရပ်တည်သူပါ
Israel has the right to defend itself in fact it has the duty
Israel နေနဲ့သူ့ကိုယ်သူကာကွယ်ဖို့အခွင့်အရေးရှိပါတယ်ဒါဟာတကယ်တော့သူ့ပြည်သူတွေကိုကာကွယ်ဖို့ကြားဝဲမှာ
ဥရောပပါလီမန်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကော်မတီခွဲဥက္ကဋ္ဌနာတလီလိုက်ဆူဂါရောအာဆလဘန်ဒလီယံကိုဝေဖန်ပါတယ်အစ္စရေးဘက်ကနိုင်ငံတကာလူသားချင်းစာနာမှုဆန္ဒဥပဒေတွေကိုလေးစားရမယ်ဆိုတာပြောဦးမေ့နေခဲ့တဲ့ဆိုပြီးဝေဖန်တာပါ EU နိုင်ငံခြားရေးမူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရိုကလည်းအစ္စရေးအနေနဲ့ဂါဇာကိုသိမ်းမယ်ဆိုရင်နိုင်ငံတကာဥပဒေကိုစန့်ကျင်တာဆိုပြီးပြီးခဲ့တဲ့သတင်းဘက်ကဝေဖန်ခဲ့ပါတယ်နိုင်ငံရေးအရပြောဆိုပုံတွေမတိမတာကွဲလွဲလာတယ်လို့အရှိလေပိုင်းကြီးကသုံးသပ်သူတွေပြင်ပါတယ
် I think we're already seeing some of the western policy makers backtracking
နောက်နိုင်ငံတွေကမူဝါဒချမှတ်တဲ့သူတွေကြားမှာနောက်ကိုပြန်ဆုတ်သွားတာအခြေအနေပြန်သုံးသပ်တာတွေကိုကျွန်တော်တို့တွေ့ပြီးပြီလို့ထင်ပါတယ်သူတို့ကငါတို့ Israel နဲ့အတူရပ်တည်တယ်ထောက်ခံတယ်ပါလက်စတိုင်းပြည်သူတွေရဲ့အသက်လုံခြုံမှုနဲ့အကာအကွယ်ပေးတာကိုလည်းလိုချင်တယ်ဆိုပြီးပြောနေတာပါ
ဒီအမြင်တွေကဥရောပနိုင်ငံတွေကပြည်သူတွေရဲ့အတန်းကိုကိုစားပြုတယ်လို့လည်းတချို့ကပြောဆိုကြပါတယ်
They do have solidarity for Israel I think you
သူတို့ကအစ္စရေးနဲ့သွေးစည်းမှုကိုပြသပါတယ်တိုက်ခိုက်ခံရတဲ့အနေအထားကြောင့်ပါဒါပေမဲ့ရေရှည်ကြတော့ဂါဇာမှာလူတွေထောင်ပေါင်းချီအသက်ခံနေရတာကိုတွေ့လာရပါတယ်ဒါကြောင့်ပြောင်းလဲသွားနိုင်ပါတယ်
ဒါပေမဲ့အစ္စရေးဘက်ကပြောင်းလဲမယ့်ပုံမရှိဘူးဆိုတာကိုလည်းသတိထားမိကြပါ
ဘူး I think the Israelis also will be more resilient and
အစ္စရေးဘက်ကအနောက်နိုင်ငံမူဝါဒချမှတ်သူတွေပြောတာဝေဖန်ပြောဆိုတာတွေကိုပိုပြီးကြံ့ကြံ့ခံရင်ဆိုင်မယ်အန်တုမယ်လို့ကျွန်တော်ထင်ပါတယ်ဒါငါတို့စစ်အကြမ်းဖက်တိုက်ခိုက်သွားတဲ့လူရက်ကိုကြည့် Hamas အဖွဲ့ကိုတုံ့တင်ဖို့ဘာပဲလုပ်ရလုပ်ရလုပ်မယ်ဆိုပြီးပြောလာနိုင်ပါတယ
်ဒေတာတွေဥရောပသမဂ္ဂလုံခြုံရေးကော်မရှင်အဖွဲ့ကကာဆာကမ်းမြောင်ဒေသလူသားချင်းစာနာမှုကူညီဒေါ်လာ89သန်းအထိသုံးဆတိုးပေးမယ်လို့ညင်ညာလိုက်ပါတယ်။အစ္စရေးဘက်ကကာဆာကမ်းမြောင်ကိုလုံးဝပြည်သက်သိမ်းမယ်ဆိုပြီးပြောဆိုနေချိန်မှာအခုလိုပေးတဲ့ကူညီတွေကိုလိုအပ်နေသူတွေလက်ထဲဘယ်လိုရအောင်ပို့ပေးမလဲဆိုတာကိုတော့တည်တည်ဝဲဝဲမသိရသေးပါဘူးခင်ဗျာကျွန်တော်သိမ်းဆက်ဘူးပါ
PO American အတန်းရဲ့ဗဟုနှစ်မနက်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဂါဇာဖက်မှာဖြစ်နေတဲ့စီးရီးပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့ပတ်သက်လို့မြန်မာနယ်ပယ်တွေဘယ်လိုရှုမြင်ကြလဲဆိုတာကြည့်ကြရအောင်ပါ။ဂါဇာကမ်းမြောင်ဒေသမှာဖြစ်နေတဲ့ Israel Hamas စစ်ပွဲနဲ့ပတ်သက်လို့သဘောထားအမြင်အမျိုးရှိကြပေမဲ့မြန်မာပြည်ပွားဂျူးတွေနဲ့မြန်မာမွတ်စလင်တွေကြားတဦးနဲ့တဦးဆက်လက်ဖိမကူညီရည်တည်နေကြကြောင်းခေါင်းဆောင်အသီးသီးက VOA ကိုပြောကြားပါတယ်။မြန်မာကျူးအဖွဲ့အစည်းကောင်းဆောင်ကိုဆမ်မီနဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပြောခွင့်ရကိုကျော်ဝင်းကိုမှတ်အင်ဂျင်ကဆက်သွယ်နေမြန်တင်ပြထားပါတယ
်။ Israel ကဟာမတ်စ်တွေကိုတိုက်နေတဲ့စစ်ပွဲဟာလူသားတွေကိုဒိုင်းတပွဲအသုံးချနေတဲ့အစိုးရစစ်သွေးကြအဖွဲ့ကိုအမြင့်ပြတ်ချေမှုန်းမှုဖြစ်တယ်ဆိုတဲ့အမြင်တွေရှိနေတယ်လို့ Israel ဘက်ကအပြင်းထန်အင်အားသုံးတိုက်ခိုက်နေတဲ့အတွက်ပါလက်စတိုင်းကလေးငယ်တွေအပါအဝင်အရက်သားတွေထောင်ထဲချီတေဆုံးတဲ့ဖြစ်ရကြောင်း Israel အစိုးရဟာစစ်ရာဇဝတ်မှုနဲ့အခြားပြင်းထန်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချနေကြတာပါဣသရေလနိုင်ငံပိုင်းနဲ့တဲ့ Hamas ဖွဲ့ကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပေါ်မှာတော့မြန်မာဂျူးဖွဲ့စီခေါင်းဆောင်ကိုဆမ်မီကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ဟုတ်မင်္ဂလာပါ။ကျွန်တော်တို့ဒီပါပြီမှာဘလောက်ပဲမတူကွဲပြားနေပါစေကျွန်တော်တို့အားလုံးတဦးနဲ့တဦး supporting လုပ်တယ်ဆိုတဲ့အချက်ကလေးကတော့တကယ်ကိုဟိုချီးမြှင့်ကြပါ။အဲ့တော့အဲ့ဒီကအဲ့တော့တခြားနိုင်ငံတွေမှာခုနလိုပေါ့နော်ဣသရေလနိုင်ငံမှာဘယ်နိုင်ငံမှာပဲဘလို့ဆက်ဖြစ်နေပါစေကျွန်တော်တို့ရဲ့အားလုံးဘာသာပေါင်းဆိုရင်ညီညွတ်မှုကမပြတ်သွားဘူးလို့ပါတယ် Jewish community ya Muslim community Christian community Bahai Hindu Buddhist အလုံးနဲ့ကျွန်တော်တို့တဟဇာတာတည့်ပြီးတော့နေလာခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီကျွန်တော်တို့တခါတလေပေါ့နော်ခုနလိုဟို Israel နဲ့ပတ်သက်ပြီးဆွေးနွေးစရာတွေပါရှိခဲ့အစည်းအဝေးမှာဆွေးနွေးစရာရှိခဲ့ရင်တော့မှအမြင်မတူတာကိုကျွန်တော်တို့အလုံးရင်တစ်ပြေးနဲ့ discussion လုပ်ကြတယ်ဒါပေမဲ့ဒီ9ရက်နေ့မှာကျွန်တော်တို့ဖြစ်ဖြစ်ခဲ့တဲ့အဖြစ်ဖြစ်ပေါ့နော်ဒီအော်တိုဘာ9ရက်နေ့မှာဖြစ်ဖြစ်ခဲ့တဲ့အဖြစ်ဖြစ်ကတော့ဒါကမ္ဘာအစိုးရဆုံးသော terrorism လို့ကျွန်တော်ပြောလို့ရတယ်။ဒါဖြစ်လို့လဲဆိုတော့တော် terrorism ပေါင်းများစွာရှိတဲ့အထက်မှာခုဒီတစ်ခေါက်ကတော်တော်ကိုစိုးသွားတယ်။အဖေရဲ့အရှိမသမီးကိုတတ်တယ်။ကျွန်တော်တို့ သားသမီးတွေအရှိမမိဘကိုတတ်တယ်အသက်80ကျော်နော်အဲ့လိုမျိုးပုံစံကိုတတ်ဖြက်ခဲ့တဲ့နောက်ဒေဘင်းပြီးဖြက်တဲ့စားတဲ့ဥစ္စာတွေတချို့ပုံရိပ်တွေယူလဲအွန်လိုင်းမှာတော့တွေ့နေရမှာပေါ့နော်ဆိုတော့ဒီဟာတကယ်ကိုလူမဆန်လို့နဲ့အတရဇင်ဖြစ်တဲ့အတွက်ကျွန်တော်တို့ဘယ်ဘာသာဘယ်လူမျိုးဘယ်နိုင်ငံသားမဆိုဒီလိုဖြစ်ပျက်ကိုဟိုရှုံချမယ်လို့ကျွန်တော်ယုံကြည်မိပါတယ
် Jewish Day အနေထားပေါ့နော်တကယ်ပါလုံးမှာရှိတဲ့ဒီ Jewish Day ကလည်းမျိုးစုံတုံ့ပြန်ကြတယ်နောက်အခုတစ်ဖက်မှာလည်း Israel နိုင်ငံရဲ့ရပ်တည်နေတဲ့အနေထားလည်းရှိနေတော့အပေါ်မှာကြတော့ဒီအခုဖြစ်လာတဲ့ကိစ္စအပေါ်မှာကိုနိုင်ငံနဲ့ပတ်သက်ပြီးတော့ကိုဒီ Jewish အတိုင်းဝိုင်းတို့ဘာလို့ပေါ့နော်ဒါတွေရောဘလို့ရိုက်ခတ်မှုတွေရှိလဲတွေ့ရလဲရှင
်ကျွန်တော်မြန်မာပြည်မှာတော့ခုနလို Jewish community ကအရန်သိငယ်တဲ့အတွက်တော့ဟိုထွေထူးတော့မရှိပေမဲ့တခြားနိုင်ငံတွေမှာတော့ရိုက်ခတ်မှုတော့တော်တော်များများရှိပါတယ်ဒါပေမဲ့ခုနကျွန်တော်ပြောလို့ပေါ့နော်ဒီဟာဘာသာရေးနဲ့လည်းမပတ်သက်ဘူးနိုင်ငံရေးနဲ့ဆိုလဲပတ်သက်ပြီမဲ့ဒါပေမဲ့ဒီဟာတော်တော်စိုးရွားလာတဲ့ဟို terrorism ပေါ့နော်ခုနလိုအချို့တွေကပြန်ပြောကြတာလည်းရှိမှာမြန်မာပြည်မှာဆိုလည်းရှိတာပေါ့နော်ဒါ Israel ရဲ့တုံ့ပြန်မှုပေါ့ Israel ရဲ့ retaliation Israel ရဲ့တုံ့ပြန်တဲ့အခါမှာလည်းPalestine ဘက်ကပြည်သူတွေထိခိုက်တယ်ဆိုတဲ့အတွက်ဒါတော့တွေ့နေရမှာပဲအဲ့တော့အဲ့တော့လည်းကျွန်တော်တို့လည်းစိတ်မကောင်းဘူးဒါပေမဲ့ကျွန်တော်တို့နားလည်ရမှာဒီ Palestine ဒီ Hamas ပေါ့နော်အဓိက Hamas ကသူ့ရဲ့တုံးတဲ့အစိုးရဆုံးလက်နက်ဆိုတာတခုရှိတယ်အဲ့ဒါကတော့ human shield ကျွန်တော်တို့လူသားဒိုင်းတပွဲတုံးတာပေါ့သူတို့ရဲ့ပြည်သူတွေကိုသူတို့လူသားဒိုင်းတပွဲတုံးတယ်ဘာဖြစ်လို့လဲဆိုတော့သူတို့ Israel ကိုတိုက်ခိုက်တဲ့အခါမှာစေယုံနေရာနေတိုက်ခိုက်တယ်ခလီတွေကြောင်းနေရာနေတိုက်ခိုက်တယ်အဲ့တော့ Israel ကပြန်တိုက်ခိုက်တဲ့အခါမှာအဲ့ဒီနေရာတွေထိတယ်ပေါ့နော်ဆိုအဲ့ဒါကိုလည်းကျွန်တော်တို့နားလည်ဖို့လိုတယ်အဲ့တော့ကျွန်တော်ပြင်မဲ့ဘယ်ဘက်ပါလို့ဆိုပေါ့နော်ခုနကလို့ကျွန်တော် Israel ဘက်ကလည်းပြင်မဲ့တဲ့ပြည်သူတွေအများကြီးအသက်ဆုံးရှုံးရလို့ Palestine ဘက်ကလည်းပြင်းမဲ့တဲ့ပြည်သူတွေအများကြီးသုံးချရတဲ့ဘသူပဲမဆိုကျွန်တော်တို့လူသားချင်းစာနာတဲ့အနေနဲ့စိတ်မကောင်းဖြစ်မိပါတယ
်။အလားတူပဲ Israel Hamas စစ်ပွဲဟာဘာသာရေးနဲ့မသက်ဆိုင်ဘူးလို့မြင်ကြောင်း Washington DC ကိုရောက်ရှိနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပြောခွင့်ရကိုကျော်ဝင်းက VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောပါတယ
်။ကျွန်တော်အိမ်တော်ဖေးမှာဂျူးဖေးအောင်ရှိတယ်ပေါ့နော်။ဆိုတော့ဒါဥမာကျွန်တော်တို့ခုပြည်စံစားလို့ရအောင်ဒီဂျူးဖះเจ้าဟာမွတ်စလင်တွေရဲ့ပတ်ပတ်လေပတ်လေမှာရှိနေတဲ့နေသားပါเนาะပလီနဲ့လည်းတိတ်မဝေးဘူးဆိုတော့ဒီဂျူးဖះเจ้าဟာကျွန်တော်တို့ငငယ်လေးကလေးကဒီဂျူးဖះเจ้าကိုတော့ကင်ထားတာမွတ်စလင်တော့ကင်ထားတာဒီဟာကိုလူကာဖတာလောက်တာတယ်ဒါကိုဆောင်းလျှောက်တယ်တန်ရှင်းကူညီဝိုင်းပေးတာသူကြီးနာပေါ်ဝင်ချင်အားလုံးကတော့မွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေသားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစက်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စာအနေထိုင်စာဝတ်နေထိုင်တဲ့ပုံစံတွေကတော်တော်လေးနှိမ့်ဆက်တယ်ဂျူးဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိဘူး။နောက်ဒီရာဇဝင်ကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတယ်။ဥရောပမှာရင်ဆိုင်ခဲ့တာအရှိလေဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူး။ရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိပ်ကွတယ်ဆိုတာ။ဆိုတော့ဂျူးတွေအနှိပ်ကွခံခဲ့ရတာဥရောပမှာပပစစနှိပ်ကွခံခဲ့ရတယ်။နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါဥရောပနေပြီးတော့သူတို့ဖျက်ပြေးလာတယ်။ခိုလုံမှုတွေရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီလည်းရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့အနေထားတွေပြောင်းလဲလာတယ်ဒါကိုကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပေါ့နော်ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘယ်လိုပဲဖြစ်လာပါစေပလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုIsrael ဘက်ကလည်းအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရဘူး။ဆိုခလေးလူမမယ်လေးတွေကိုတပ်တာဖြတ်တာဒါတွေကကမ္ဘာရာဇဝမှုဖြစ်သွားပြီ။အခုဒီနေ့ UK မှာဆိုရင်တချို့ဖွဲ့တွေကနေပြီးတော့အစိုးဗြိတိန်အစိုးရကိုတရားစွဲဖို့အတွက်သတိပေးလာတယ်။ဘလို့သတိပေးလာလဲဆိုတော့ဒါက Israel ကမကြခင်သူမကြမီလူမျိုးတွေတပ်ဖြတ်မှုတွေကိုသူကျွလွန်မဲ့အနေထားတွေအရေးယုံနေမြင်နေရပြီ။အကဲဒီဟာတွေကိုအားပေးအားမြောက်ပြုလို့ခဲ့မယ်ဆိုရင်ဒါလည်းရာဇဝမှုတစ်ခုဖြစ်တယ်။ဆိုတော့ဒါကဒီနေရာမှာ Israel နဲ့ Jew နဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာ။ပလဆိုင်နဲ့ဟာမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်။အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံရေးတွေကိုရောရှက်လို့မရဘူး
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးထိဆက်လိုက်တာနဲ့ထိတဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာကပြည့်ပေးမိဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတည်ပြုစီစဉ်ပါရရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
တော်သားရှင်တို့အနေနဲ့ VOA မြန်မာပိုင်းအစီအစဉ်ကိုစာရေးသားဆက်သွယ်လို့ရယ်ကျမတို့ VOA မြန်မာပိုင်းကထုတ်လင်းထားတဲ့အစီအစဉ်တွေအပေါ်တုံ့ပြန်ချက်တွေအကြံပြုချက်တွေပေးပို့လို့ရယ်ဆိုရင်တော့ email နဲ့စာရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတွေအပြီးမှာပြည်တွင်းစီးရဲသတင်းတွေဖတ်ဆက်ကြရအောင်ပါစစ်တပ်ကအာဏာသိမ်းထားတဲ့ကာလအတွင်းမြန်မာနိုင်ငံသလွားဖမ်းဆီးနှိပ်စက်မှုတွေတပ်ဖြတ်မှုတွေနဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်ခံရရတွေကိုအရက်ဖက်အဖွဲ့အစည်းတွေကစည်းရင်းပြုစုမတန်းတင်နေကြသလိုပဲဒီလိုကျူးလွန်နေတဲ့စစ်ကောင်စီကိုနိုင်ငံတကာကထိထိရောက်အရေးယူတန်ခတ်ကြဖို့လဲတိုက်တွန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုသညုံကပြောပြထားပါတယ်ရှင်
ချင်းလူမျိုးတွေပေါ်မှာစစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်အာဏာသိမ်းကာလ2နှစ်နဲ့8လအတွင်းမှာတည်ဆုံးသူဟာ928ဦးထိရှိခဲ့တယ်လို့ချင်းရေးရာအဖွဲ့ချုပ် ICA ကစီရင်ကထုတ်ပြန်ထားပါတယ်။အဲ့ဒီထက်က218ဦးဟာအရသာပြည်သူတွေဖြစ်ပြီးတော့ချင်းမျိုးသားဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်312ဦးလည်းပါဝင်ပါတယ်။အခုလိုမျိုးအာဏာသိမ်းကာလမှာချင်းလူမျိုးတွေအပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတကာအဖွဲ့အစည်းကိုပြုပို့ထားတယ်လို့ချင်းရီယာဖွဲ့ချုပ်ကလက်ထောက်ညွှန်ကြားရေးမှူး Sly Van Swisen ကပြောပါတယ
်။မြေကျော်၃နှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုတည်ဆုံခဲ့ပြီပေါ့နော်။ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပတ်ကြည့်နေရမယ့်ချိန်မဟုတ်တော့ပဲလေအမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံဆိုရင်ပြီးနေရုံမဟုတ်တော့ပဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလှုပ်ပေးဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုပ်ဆောင်ခြင်းပါလေခင်ဗျာ
ချင်းမိနယ်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုမြေမြုံမှိုင်းလက်နက်ကြီးတန်းနဲ့ဖမ်းဆီးနှိပ်စက်တာတွေကြောင့်ချင်းလူမျိုးအမျိုးသမီး38ဦးနဲ့အမျိုးသား189ဦးသေဆုံးခဲ့ရတယ်လို့ချင်းရဲအဖွဲ့ချုပ်ရဲ့စီးနှံမှာဖော်ပြပါရတယ်။အဲ့ဒီထဲမှာ18နှစ်အောက်ကလေးငယ်က24ဦးပါဝင်ပါတယ်။လက်နက်ကိုင်ပြစ်ခါတွေမှာစစ်ကောင်စီကရဲသားပြည်သူတွေကိုအစုလိုက်ပြုံလဲတပ်ဖြတ်တဲ့ဖြစ်စဉ်ဟာလေပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့အထိဆိုလို့ရှိရင်ဖြစ်စဉ်ပေါင်း22ခုထက်မနည်းရှိထားတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကထုတ်ပြန်ပါတယ်။အစုလိုက်ပြုံလဲတပ်ဖြတ်ခါရတဲ့ဖြစ်စဉ်တစ်ခုစီမှာအနည်းဆုံးရဲသား10ဦးထက်ရှိတယ်လို့ပြောပါတယ်။ကချင်ကယားရှမ်းပြည်နယ်တောင်ပိုင်းရခိုင်ပြည်နယ်စကိုင်းပဲခူးနယ်မကွေးတိုင်းမှာရဲသား902ဦးထက်မနည်းအသက်ဆုံးရှုံးခဲ့ရတာပါ။စစ်ကောင်စီနဲ့ဒေသခံတော်လိုင်းအဖွဲ့တွေကြားကထိတွေ့တိုက်ပွဲတွေလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးသူအများဆုံးရှိနေတဲ့ကြားပြည်နယ်ဒေသခေါ်ကင်းဒီပြည်မှာလဲရဲသားပြည်သူအစုလိုက်တက်ခါရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ24ရက်နေ့မှာဖရူဆိုမြို့နယ်မူဆိုးရွာစီစစ်ဘေးရှောင်လာတဲ့ရဲသားပြည်သူ35ဦးကိုတစုတည်းတပ်ဖြတ်ခံခဲ့ရပြီးတော့သူတို့ရဲ့ရုပ်လောင်းတွေလည်းမရှုခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်တွင်သေဆုံးသူတွေထဲမှာ Save the Children ကဝန်ထမ်း2ဦးလည်းပါပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်နိုင်မဲ့နေရာတွေစီကိုထွက်ပြေးခိုလုံနေရတာဖြစ်ပြီးတော့နေထိုင်ရေးစားနပ်ရိက္ခာနဲ့တခြားအခြေခံလိုအပ်ချက်တွေရှိနေပေမဲ့စစ်ကောင်စီကလမ်းတွေကိုပိတ်ဆို့ပြီးတော့အကူအညီတွေမပေးနိုင်အောင်လို့တားဆီးမှုတွေရှိနေပါတယ်။ဒါလိုမျိုးစစ်ရှောင်ထွက်ပြေးနေရသူဟာကင်းပြည်နယ်ထဲမှာတောင်းနဲ့ချီပြီးတော့ရှိနေတယ်လို့ KNP စစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကွန်ရက်တာဝန်ကပြောပါတယ်။
ကျွန်တော်ကလောဆာဒီမော့ဆိုအနောက်ဖက်ချမ်းမှာရောက်နေတယ်ပေါ့နော်ဒီမော့ဆိုအနောက်ဖက်ချမ်းမှာကူနေတယ်ကျွန်တော်ဒီမော့ဆိုအနောက်ဖက်ချမ်းမှာစစ်ဘေးရှောင်ရှခါကအလုံးပေါင်း50ကျော်ရှိတယ်လူကြီးကတောင်းလက်ရှိရှိတယ်ပေါ့နော်ကျွန်တော်ဘယ်လူချင်းမှဘယ်ဖွဲ့စည်းမှဒီလူကြီးတောင်းကနန်းလိုက်ကိုအကလုံးပေးနိုင်ကူညီပံ့ပိုးပေးဖို့ကဘလုံးဖြစ်နိုင်ပေါ့နော်
မြန်မာနိုင်ငံအောက်ပိုင်းကတရင်လာရီတိုင်းမှာလဲစစ်ကောင်စီနဲ့ဒေသတွင်းအဖွဲ့တွေဟာကုန်းလန်းနဲ့ရေကြောင်းမှာထိတွေ့တိုက်ပွဲတွေရှိနေပါတယ်။မကြာခဏဆိုသလိုတိုက်ပွဲဖြစ်တာအရသာပြည်သူဖမ်းဆီးခံရတာနဲ့တပ်ဖြတ်မှုဖြစ်စဉ်တွေရှိနေပေမဲ့ဆက်သွယ်ရေးခက်ခဲမှုတွေကြောင့်ဒီကြောင်းတွေကိုလူသိမသိကြဘူးလို့ဗိခိယိုင်အမှတ်1တိုင်ရင်ပြည်သူ့ကော်မတီတက်မတော်ပလောသတင်းတဲ့ပြည်ညာရေးတာဝန်ကပြောပါတယ
်။ဟုတ်ကဲ့ဒီပြင်လည်းနေမှာဘူးဒီကောင်ဒီကံယူကြရပါလေဒီလိုမျိုးဒီဒီမှာတိတိမိစီရကစတူလိုပြင်နေတဲ့အနေနဲ့တော့ဟိုကဒီကံဒေဖိုင်ရောဟိုကပေးခဏရရှိရတယ်ဟိုကတိတိမိုရကျွန်တော်ဒီဟိုကအရင်လားခုနကရင်းနေတော့တော့ဒီကျွန်တော်ပြင်နေတဲ့အမှာကျွန်တော်ဒီလိုကော်ကော်ရေးတယ်နဲ့ဒီလိုဒီကံဒေဖိုင်နဲ့တိတိပေးခဏတော့ရှိရတယ်ခင်ဗျဟိုကကျွန်တော်မိန်းတိုင်တိုင်းကဒီဟိုကမီဒီယာနဲ့တာတင်လိုက်တော့အားနည်းတယ်ပေါ့ဟိုပြီးတော့အာယုဆိုင်မှုလည်းနည်းတယ်အဲဆက်လို့ကြာတော့ကျွန်တော်ဒီထောက်ပတ်ကြတော့လည်းဟိုကဘလူအာယုဆိုင်မှုမခိုက်ရတော့နည်းတယ်ခင်ဗျအဲလိုကြာတော့
အခုလအောက်တိုဘာလ၁ရက်နေ့ကဒရင်နာရီတိုင်းဒဝဲမြို့နယ်မောင်မဲရှောင်းကြီးရွာကိုစစ်ကြောင်းဝင်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားသူ၃ဦးတည်းကတအုပ်ရဲ့ရုပ်လောင်းကိုဒဝဲမြို့ထဲမှာတွေ့ရှိခဲ့ရတယ်လို့ဒေသတွင်းမီဒီယာတွေမှာဖော်ပြပါရတယ်။ တနင်္လာနေ့တိုင်းထဲမှာစစ်ကောင်စီတပ်နဲ့ဒေသခံအဖွဲ့တွေကြားထိတွေ့တိုက်ပွဲမရှိချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးနဲ့6လမ်းပစ်ခတ်တာစစ်ကြောင်းထုတဲ့အခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတွေဟာသူတို့အိမ်ကိုမပြန်ရဲကြတော့ပါဘူး2021ဖေဖော်ဝါရီလ1ရက်နေ့ကနေပြီးတော့2023အောက်တိုဘာလ16ရက်နေ့အထိစစ်အာဏာရှင်တော်လှန်ရေးမှာပါဝင်တဲ့အသက်ဆုံးရှုံးခဲ့ရသူပေါင်း4,100 ကျော်ရှိထားတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း EBB ကထုတ်ပြန်ထားပါတယ်။မတရားဖမ်းဆီးခံရသူပေါင်းက25,000ကျော်အထိရှိထားပြီးတော့အဲ့ဒီထဲက8,900ကျော်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့စီးရင်ပြုစုဖော်ပြထားပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့ဘုံလူလူနဲ့မနက်ခင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလွှမြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မအပြင်ကမ္ဘာတစ်လွှာခီးတွားအစီအစဉ်တွေကိုလည်းထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စကြရအောင်ပါ။စစ်ကောင်စီစီးပွားကုတန်ဝန်ကြီးဌာနကဖွဲ့စည်းထားတဲ့တောင်သူလယ်သမားအဖွဲ့ကနေစပါတင်းတရားတတ်မှတ်စင်းုံထုတ်ပြန်လိုက်တာဟာပြင်ပပေါက်စင်းနဲ့ကွာဟလုံပြီးတော့လက်တွေ့မကျဖြစ်နေပါတယ်ဒီအကြောင်းတောင်သူလယ်သမားအရေးဆောင်ရနေကြသူတွေကိုဆက်သွယ်ပြီးတော့ကိုခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ပြထားပါတယ်
အောက်တိုဘာ10ရက်နေ့ကဒီနှစ်2023မိုးစဘာနဲ့ရှင်းနှစ်2024နှွေစဘာအတွေ့စဘာတင်းတရာကိုအခြေခံရည်ညွှန်းစိန်းုံ9သိန်းခွဲတတ်မှတ်လိုက်တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်စကလုံးအတုံးနှုံးအရာရည်ညွှန်းစိန်းဆိုတာဟာအနိုင်ဆုံးစိန်းုံလားဖြစ်တဲ့စိန်းုံလားဆိုတာတော့ဟောရာအတိတ်ပဲတိကျမှုမရှိပါဘူးအဲ့ဒီဇေနုံကိုစစ်ကောင်စီကတတ်မှတ်တယ်လို့အများကနားလည်ကြပြီမဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်ဖွဲ့ဆိုပြီးကြေညာချက်အောက်မှာဖော်ပြထားပါတယ်ဈေးကွက်စီးပွားရေးစနစ်မှာကြေညာချက်ကိုရှုပ်ထွေးအောင်လုပ်ပြီးအဲ့ဒီလိုဇေနုံတတ်မှတ်တာဟာမူဝါဒမရှိတာဝန်ခံမှုမရှိတာကိုပြသနေတယ်လို့မြမစီးပွားရေးသုံးသပ်သူဦးစိန်ထေးကပြောပါတယ်
ဈေးကွက်စီးပွားစနစ်ကိုတွားတဲ့အခါမှာဈေးကွက်စီးပွားစနစ်ကကွန်စီလီရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြဋ္ဌာန်းတဲ့တိုင်တွားရမှာအဲ့ဒါကိုသူကခုနပြောတယ်သူကသတ်မှတ်လိုက်တဲ့အခါကျအဲ့သတ်မှတ်တာကလည်းလက်ရှိတန်းပြီမှာဖြစ်နေတဲ့ကွန်ဈေးနှုန်းတိုးတက်မှုနဲ့လေယာဉ်အားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေကသူကမတိုက်ညီဘူးဖြစ်တဲ့အခါလေသမားနင့်နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့သူတို့အဲ့ထက်မှပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့အခါကျတော့ဘာလဲဆိုတော့အဲ့ရင်းရင်းစေးရဲ့အထက်မှရှိရင်တဲ့ဘာဖြစ်လဲဆိုတော့အဲ့စိနေပဲဝယ်ရမယ်ဆိုတော့လင်းသမားထပ်နာတာပေါ့ဥမာဆိုပါစို့9သိန်းခွဲသူကတတ်မှတ်တဲ့အခါအပြင်မှာပေါက်စေးရဲ့ဇုတ်ကပေါက်စေးရဲ့7သိန်းခင်မယ်ဆိုပါစို့အဲ့တော့9,000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီကုနာအဲ့ဖွဲ့ဆိုင်ပေးမှာလားမရှိဘူးကုန်တရကဲဟုတ်လား9သိန်းခဲပဲဝယ်မှာပဲသူကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကသူက fix လုပ်လိုက်တဲ့အခါကျတော့အပြင်ပေါက်တာ7သိန်းကျတယ်ဆိုပါစို့ဥပမာရှင်းသိမ်းကြရင်9,000နာရီအင်းနေတင်းတရား9,000နာအဲ့ဖွဲ့ဆိုင်ပေးမှာလားဒါမှမဟုတ်အစိုးရဆိုင်ပေးမှာလားဒါကြောင့်ကျွန်တော်ပြောတဲ့သဘောဝါမကြောက်တစ်ချက်နောက်တစ်ချက်ကထပ်ပြောပြအောင်အဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့9သိန်းခွဲတဲ့အောက်နှဲသွားရင်ဘာဖြစ်မလဲအောက်နှဲသွားလို့ရှိရင်အဲ့ဒါကိုအဲ့ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လေသမားဟုတ်လားအဲ့ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူကဟိုမှာ9သိန်းနဲ့ဝယ်မယ်ဆိုရင်9,000ကဘယ်လိုလုပ်မှာလဲ9,000ဘယ်သူကပေးမှာလဲသူတို့ကဆိုင်ပေးမှာလားကုန်သေးဘူးအဲ့တော့အဲ့ဒါတွေကမရှင်းမရှင်းဖြစ်တော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူးတဘာဝမကြောက်ဘူးပေါ့ဆရာကြီးအဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့ဒါ policy အမှားဖြစ်နေပြီထုတ်ပြန်ကြေညာတာကတောင်တော်သမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်4မှာကြခြံစဘာအသိအကျုံနဲ့ဆက်သွယ်ပါဆိုတော့အဲ့နှစ်ခုကမရှင်းမရှင်းဖြစ်နေတယ်ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်တော့မရှင်းမရှင်းဖြစ်တယ်ဘယ်သူကတာဝန်ခံရှင်းပါလဲရစကားစားလုတ်နေတာလားစံစဘာတင်ချုပ်ကိုလုတ်တာလားကုံသွုံမှုညီဌာနလုတ်တာလားဒီဘွဲ့လုတ်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါတွေက policy အမှားဖြစ်တယ်လုတ်ဆောင်ချက်ကလည်းအမှားဖြစ်တယ်
အ အခုအခါမှာတော့တန့်ငယ်စဘာတွေစတင်ပေါ်ပေါက်လာပြီးဖြစ်တဲ့အခါစဘာစင်းနှုန်းဟာတင်းတရာကို14,000-15,000ဝန်းကျင်ရှိတာတွေ့ရပါတယ်အဲ့ဒီအတွက်စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ကတတ်မှတ်တဲ့တင်းတရာရည်ညွှန်းစေး9သိန်းခွဲဟာလက်တွေ့နဲ့မဟာစတာကိုတွေ့ရပါတယ်တခါပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကနေစဘာမျိုးအစားအလိုက်တင်းတရာအတွက်ရည်ညွှန်းစိန်နှုန်းဆိုပြီးတတ်မှတ်ထားတာတွေ့ရပါတယ်အဲ့ဒီအဖွဲ့ကတတ်မှတ်တဲ့အထဲမှာတော့ပြင်ပတကယ်ပေါက်ဈေးနဲ့နှီးစက်တာကိုတွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF နဲ့စောစောကပြောတဲ့စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ဆိုတာဟာလဲကြီးညာချက်တွေမှာတွဲပါနေတော့အတူတူပဲလားပူးတွဲထားတာလားဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူးအဲ့ဒီအတွက်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှပြန်လည်ဖြေကြားတာလည်းမရှိပါဘူး။ဘယ်လိုပဲဖြစ်ဖြစ်အခုလိုစဘာစင်းလုံးသတ်မှတ်တာအပါအဝင်တောင်သူလယ်သမားတွေနဲ့ပတ်သက်တာမှန်သမျှကိုတောင်သူလယ်သမားတွေရဲ့သဘောထားပါဝင်သင့်တယ်လို့မြန်မာနိုင်ငံအလုံသမားသမဂ္ဂ FTUB ရဲ့တောင်သူလယ်သမားရေးရာတာဝန်ခံလှုပ်ဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ဒီလယ်သမားတွေရဲ့အကျိုးစီးပွားကိုတိုးတက်စေခြင်းနဲ့ကောင်းစေခြင်းနဲ့ဆိုလို့ရှိရင် policy တစ်ခုလုပ်တိုင်းမှာသူနဲ့သက်ဆိုင်တဲ့နောက်ဆက်တွဲအကြောင်းအရာတွေပါလာဖို့လည်းလိုပါတယ်ဥပမာဆိုပါတော့အခုဒီဟာကိုပြောလိုက်တယ်ရည်ညွှန်းစေးပြောလိုက်တယ်9သိန်းခွဲ9သိန်းခွဲနဲ့အကြောင်းဝင်ဖြစ်ဘူးဆိုရင်ဒီလယ်သမားအတွက်ဘယ်သူကစိုက်ဝယ်ပေးမှာလဲဘယ်သူကဖြည့်ပြီးပေးမှာလဲတကယ်လို့ပေါက်ဈေးထက်ကျနေလို့ရှိရင်အစိုးရမှာအဲ့ policy ရောရှိတယ်ဥပမာပေါက်ဈေးက9သိန်းဖြစ်နေတယ်ဆိုပါစို့အဲ့ဒါမျိုးဆိုလို့ရှိရင်ကျန်တဲ့ဟာကိုဘယ်သူကဒီလိုအပ်ချက်လိုအပ်တဲ့အနေအထားjacket ပေါ့နော်ဒီဟာကိုဘယ်သူကဖြည့်ပေးမှာလဲဒါမျိုး policy လဲရေရာတော့မတွေ့ရပါဘူးအဲ့တော့ဒီနေရာမျိုးဒါမျိုးတွေလုံးမယ်ဆိုရင်ကျွန်တော်အနေနဲ့ပြောခြင်းဟိုတင်းဖြစ်တိုက်တွန်းခြင်းတာကတော့လေသမားတွေရဲ့အတန်လေသမားတွေရဲ့သူတို့ရဲ့အမြင်သူတို့လူလားချက်တွေကိုလည်းခိုင်ခိုင်မာမာတရားဝင်ထည့်သွင်းပါဝင်ဆွေးနွေးပြီးမှဒါမျိုးတွေလောက်တာကပို့ပြီးအကျိုးရှိနိုင်တယ်လို့တင်ပြခြင်းပါတယ်ဘာကြောင့်လဲဆိုတော့လေသမားတွေဘက်ကဘာအတမ်းမှမပါပဲအမိန့်လိုပဲထုတ်တယ်အတက်ပညာရှင်အသိပညာရှင်အနေနဲ့လုပ်လဲဒါမျိုးကအောင်မြင်မှုခဲရင်တက်ပါတယ်အခြေခံကြတဲ့လေသမားတွေရဲ့အသင်းအဖွဲ့တွေတိုးတက်လာအောင်လုပ်ပေးဖို့လည်းလိုပါတယ်အဲ့တော့အဲ့ဒါမျိုးမလုပ်ပေးလေသမားတွေကသူတို့အတန်ကိုမထုတ်နိုင်မင်းနဲ့တော့သူတို့အတန်ကိုကောင်းကောင်းကြားကြရမှာမဟုတ်ဘူးပေါ့နော်လေသမားတွေရဲ့ဘဝအခြေအနေတိုးတက်ဖို့ဆိုလဲဒီလိုလေသမားအသင်းအဖွဲ့တွေအကောင်းမောင်းတန်ဖြစ်ဖို့အတွက်လည်းအယုံထားပြီးကြစီချင်တာပါ
ပြီးခဲ့တဲ့နှစ်လလောက်ကလည်းပြည်တွင်းစံစည်းကြီးမြင့်မှုကိုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကဒီလအော်တိုဘာလအထိစံစဘာကိုနေကျော်တည်ယူခွင့်ပိတ်ပင်ခဲ့ပါတယ်။အဲ့ဒီအတွက်လက်ကျန်စဘာရှိနေသေးတဲ့လယ်သမားတွေမှနေကျော်ရောင်းချနိုင်ခြင်းမရှိဘဲဒေသခံကုန်တယ်တွေရဲ့ဈေးနှိမ်ဝယ်ယူတာခံရပါတယ်။တဖက်မှာလည်းလယ်သမားတွေဟာသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာ73,000စာစီအပါဝင်စိုက်ပျိုးရေးမှာဝယ်ယူသုံးစွဲရတဲ့ပစ္စည်းတွေဟာအရင်နှစ်တွေကတည်းကအနည်းဆုံး2ဆလောက်ဈေးတက်သွားတဲ့အတွက်ကြောင့်အခက်အခဲမျိုးစုံကြုံတွေ့ကြရပါတယ်ဒါအပြင်မြန်မာနိုင်ငံအထက်ညာဒေသကစပားဆိုင်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်ဆန်းအထွက်တော်တော်ကိုနှေးပသွားပါတယ်။တခါလက်တလောမိုးကြီးရေကြီးတာတွေကြောင့်ပဲခူးတိုင်းအရှိပတ်ချမ်းဒေသအတော်များများရန်ကုန်တိုင်းမွန်ပြည်နယ်တို့မှာစပားကင်းတွေရေနစ်မြုပ်ပျက်စီးကုန်ကြပါတယ်။အဲ့ဒီအတွက်ဒီနှစ်စပားအထွက်ဟာအခါတိုင်းနှစ်တွေတည်းရောနိုင်တယ်လို့လယ်သမားအရေးဆောင်ရွက်နေကြသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံအပါအဝင်စပားအကြီးကျယ်စိုက်ပျိုးကြတဲ့အရှိတောင်အာရှနိုင်ငံတွေနဲ့အိန္ဒိယတို့မှာဒီနှစ်နဲ့ရှင်းနှစ်တွေမှာအယ်နီညိုခေါ်သမုဒ္ဒရာရေဘူးစီးကြောင်းကြောင့်ရာသီဥတုပုံနွေးလာပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လာနိုင်တယ်လို့ FAO ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်စုံမဲအပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA American အသံမြန်မာပိုင်းအစီအစဉ်ကဆက်လက်အသံလွှင့်နေပါတယ်။အခုတော့ Ukraine မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပါမယ်။ Ukraine နဲ့မြန်မာနိုင်ငံထဲမှာစစ်ပွဲတွေဟာဆက်လက်ပြင်းထန်နေသလိုကမ္ဘာမှာဆိုးဆိုးဝါးဝါနောက်ထပ်စစ်ပွဲအဖြစ်အရှေ့အလယ်ပိုင်းဒေသမှာ Israel နဲ့ Palestine စစ်သွေးကြောအဖွဲ့ Hamas တို့ကြားစစ်ပွဲဟာလည်းပြင်းထန်လို့နေပါတယ်။ Ukraine နိုင်ငံထဲကစစ်ပွဲကနေအသက်လွတ်ပြီးတော့ Israel နိုင်ငံမှာ ဆစ်ရှောင်နေတဲ့ယူကရိန်းနိုင်ငံသူစစ်ဘေးဒုက္ခသည်အမျိုးသမီးဟာအခုဆိုရင်အစ္စရေးမှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လည်းထပ်ပြီးတော့ရင်ဆိုင်နေရပါတယ်။သူနဲ့သူ့ရဲ့မိသားစုအစ္စရေးနိုင်ငံရဲ့စစ်ပွဲကြမှာဘယ်လိုအသက်ရှင်ရုန်းကန်နေရပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့အပတ်တွေတုန်းကရုရှားကျူကျော်စစ်ကြောင့်နိုင်ငံကိုဆုံးခွာပြီးတော့အစ္စရေးနိုင်ငံမှာ၃နှစ်အရွယ်သားလေးနဲ့အတူတွားရောက်စစ်ပြေးရှောင်နေတဲ့ယူကရိန်းနိုင်ငံသူလွတ်မြောက်လာအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့မှာပါလက်စတိုင်းဟားမတ်စစ်တွေးကြွတွေကအစ္စရေးကိုလက်တပြတ်ဝင်ရောက်တိုက်ခတ်ရာကနေအစ္စရေးနဲ့ဟားမတ်အကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုနှစ်နိုင်ငံပဋိပက္ခတွေကြားမှာယူကရိန်းစစ်ပေးဒုက္ခတဲ့တယောက်အနေနဲ့နောက်ထပ်စစ်ပွဲတစ်ခုကိုမိသားစုနဲ့ဘလို့ရုံးကန်ကြော်ဖြတ်နေရလဲဆိုတာကိုလူမြင်လာနဲ့ပြန်လည်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြအောင်နော်။
In the start, we get up at 6:30 and I take sun and...
ပထမဆုံးအစ္စရေးတိုက်ခိုက်ခံရတော့ကျွန်မလိုအပ်တဲ့ပစ္စည်းတွေကိုယူပါတယ်။ဒီမှာကရာသီဥတုအရန်ပေါ်တဲ့အချိန်ဆိုတော့ယူစရာလည်းများများဆဆမရှိဘူးလေ။ဒီစစ်ပွဲမှာကျွန်မကြောက်လန့်တော့မနေပါဘူး။ဘာလို့လဲဆိုရင်တော့ဒါကကျွန်မအတွက်လည်းပထမဆုံးအချိန်မဟုတ်ပါဘူး။အတွေ့အကြုံလည်းရှိပြီးသားဆိုတော့အရန်ကြီးကြောက်မနေတော့ပါဘူး။ပထမတော့အပြင်မှာဘာတွေဖြစ်နေလဲဆိုတာတိတိကျကျမသိပါဘူးခဏကြာတော့သတင်းတွေမှာတော့အစိုးရကသတိပေးတာရောတီဗီမှာပါလာတော့ကျမတို့ဘုံခုမြေရောက်ခန်းမှာတွားပြီးနေကြရပါတယ်တရက်မှာ6ခါကနေ9ခါအထိဘုံခုကျင်းနဲ့ပြေးပုံရပါတယ်ရှင်အစ္စရေးမှာကျမကခလေးထိန်တဲ့အလုပ်ကိုလုပ်ပါတယ်ဒီနေ့တော့ကျမခလေးတွေနဲ့ဘတ်စကားစီးနေတော့လူတွေရုပ်ရုပ်တဲတဲဖြစ်လို့ကျမလည်းခလေးတွေနဲ့ဘုံခုကျင်းကိုမြို့လေကောင်မှာပြေးရှာရပါတယ်ကျမကဒီကလို့မဟုတ်တော့ဘယ်မှာရှာပုံရမလဲမသိဘူးလေနောက်မှသူများနောက်ကိုလိုက်ပြီးတော့ပုံနဲ့နေရရှာရတာပါကျမအစ္စရေးကိုပြောင်းလာပြီးကျမမိဘတွေလည်းလိုက်လာပါရဲ့ရှင်အခုအစ္စရေးမှာစစ်ဖြစ်တော့ကျမတို့တမိသားစုလုံးပြိမ့်မိနေတာပါကျမညီမကတမိတယောက်နဲ့နောက်ထပ်ကိုဝင်လွှဲထားပါရဲ့ညီမခမုန်းကတော့အရေးပေါ်စစ်မျက်နှာပြင်မှာတာဝန်ထမ်းဆောင်မှုထွက်သွားပါပြီညီမကိုတော့သူ့အမျိုးသားဘက်ကမိဘတွေခေါ်ထားပြီးတော့စောင့်ရှောက်ပေးထားပါရဲ့အဓိကကျမစိုးရိမ်တာကကျမသားလေးပါသူများထက်ဆာလိုက်ရင်တော့ကျမတို့ကကန့်ကောက်ပါရဲ့ဘာလို့လဲဆိုရင်မိသားစုဆုံဆုံညီညီရှိနေလို့လေအခုအစ္စရေးမှာစစ်ဖြစ်တော့ဘဲမှာထွက်သွားလို့တော့မရပါဘူးနေဇက်ဆိုတာကလည်းအရှိလေပိုင်းဟားမတ်ကိုထောက်ခံတဲ့နိုင်ငံတွေပဲရှိပါတယ်ထွက်လို့မရပါဘူးနောင်တရလာဆိုရင်တော့ကျမဒီကိုရွေးလိုက်တာအမှန်ဆုံးပြောရရင်ကျမနောင်တရပါတယ်ကျမဘဲမှာထွက်မသွားပဲနဲ့ပိုလန်နိုင်ငံထဲမှာပဲကျမသားလေးကိုစောင့်ရှောက်တင်တာပေါ့နော်အခုကဘာမှမျှော်လင့်လို့မရမဲ့စစ်ပွဲအမြဲဆုံးပြီးဆုံးသွားမယ်လို့တော့ကျွန်မယုံကြည်ပါတယ်လောလောဆယ်တော့ဆုံးဖြတ်ချက်ချဖို့ကအရန်ခက်နေပါတယ်အစ္စရေးကစစ်ပွဲကအချိန်တုန်းနဲ့ပြီးသွားရင်တော့ဒီမှာပဲဆက်နေမယ်ပေါ့နော်နေသားကလည်းကြာနေပါပြီတကယ်လို့ထင်ထားသလိုဖြစ်မလာဘူးဆိုရင်တော့ကျွန်မပိုလန်ဘက်ကိုပြန်ပြောင်းပြီးတော့တားလေးရဲ့အနာဂတ်အတွက်စဉ်းစားရမှာပါဒါကတော့အခုလက်ရှိအခြေအနေပေါ်မှာအများကြီးမူတည်ပါတယ်ရှင်အစရုံးကယူကရိန်းကိုတိုက်ပြီးမထောက်ခံကျင်ကြတဲ့အစ္စရေးတွေကအခုတော့သူတို့ကိုချင်းဆာလာကြပါပြီ။အရင်ကတည်းကမတူတော့ဘဲနဲ့အချင်းချင်းဖိမကြပါတယ်။သူတို့ကိုယ်တိုင်လည်းဝင်ခံပါတယ်။ကျူးကျော်စီဆိုတာဘလောက်ထိအကျိုးခံစားရလဲဆိုတာလည်းသူတို့သိသွားပါပြီ။လုံးလုံးစီတော့ကျွန်မအလုံးနားထားရပါတယ်ရှင်။အစိုးရကလည်းဒီရက်မှာဟားမတ်တွေကအချိန်မီလာပြီးတော့တိုက်ခိုက်နိုင်တယ်လို့ကြေညာထားတော့ဘယ်သူမှလည်းအပြစ်မထွက်ကြပါဘူး။ယူကရိန်းအတွက်အလွန်ငွေတော့ကျွန်မလာတိုင်းဆက်လက်ပြီးတော့ထောက်ပံ့နေပါတယ်။ကျမတို့ယူကရိန်းကရှေ့တန်းရဲဘော်တွေအတွက်ထောက်ပံ့မှုတွေတော့ရပ်မသွားပါဘူး။အရင်ကကျမပြောခဲ့သလိုပါပဲ။အခုစစ်ပွဲမှာလဲရုရှားဖက်ဒရေးရှင်းအပါအဝင်အီရန်နဲ့တခြားအကြမ်းမှုကိုအားပေးတဲ့နိုင်ငံတွေကနောက်ွယ်မှာရှိပါတယ်။ဒီစစ်ပွဲတွေဟာနိုင်ငံတစ်နိုင်ငံနဲ့မဆိုင်ပါဘူး။အားလုံးနဲ့ဆိုင်ပါတယ်။ဒါကြောင့်မလို့မြန်မာအပါအဝင်ယူကရိန်းစစ်ပွဲတွေကိုမမေ့ပြောင်းလိုက်ပါနဲ့။ဒီစစ်ပွဲကကူးဆက်လှည့်တဲ့စစ်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့အားလုံးနဲ့သက်ဆိုင်ပါတယ်လို့ပြောချင်ပါတယ်ရှင်။
ဒါကတော့လူမြင့်လာကအစ္စရေးနဲ့ပါလက်စတိုင်းရဲ့တိုက်ပွဲတွေထဲမှာနိုင်ငံခြားသားတယောက်အနေနဲ့ဘလို့ရုံးကန်အသက်ရှင်နေရလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်။သူမကမြန်မာနိုင်ငံကိုလည်းကြောက်ဖူးခဲ့ပြီးတော့မြန်မာလူမျိုးတွေနဲ့ရင်းနှီးမှုရှိသလိုလက်ရှိမြန်မာပြည်သွင်းမှာဖြစ်နေတဲ့အာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေပြည်သူတွေအကြောင်းကိုလည်းသိရှိနားလည်သူတူတည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ယူကရိန်းနိုင်ငံထက်ကတိုက်ပွဲတွေကလည်းရက်တက်မနေပဲဆက်လက်ဖြစ်ပွားနေစေဖြစ်ပေမဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေကြားမှာသတင်းဖိမိန်သွားမှာကိုလည်းစိုးရိမ်နေကြပါတယ်။နောက်တစ်ပတ်မှာလည်းယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာ ဘသူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါမတိကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကဆက်ပြီးတော့အတန်းလွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ American နိုင်ငံရေးအကြောင်းရှုစားကြည့်ကြရအောင်ပါIsrael Hamas စစ်ပွဲအတွင်းကနေထွက်ပြေးလာတဲ့အပြင်းမဲ့အရက်သားတွေအကအကွက်အဆောင်ရှောက်ရဖို့နဲ့အခြေခံလိုအပ်တာတွေရရှိစေဖို့ American ပြည်ထောင်စုကထပ်လောင်းပြောဆိုပါတယ်။တချိန်တည်းမှာပဲ American ထိတ်တန့်အထက်လွှတ်တော်အမတ်တယောက်ကလည်းဒေသတွင်းပဋိပက္ခတွေပိုးပြီးတော့ကြီးထွားလာအောင်လှုံ့ဆော်မယ်ဆိုရင်တော့ American နဲ့ထိတ်တိုက်တွေ့လိမ့်မယ်လို့ Iran နဲ့ Lebanon အခြေဆိုင်စစ်သွေးကြွ Hezbollah အဖွဲ့ကိုတတိပေးလိုက်ပါတယ်။ VOA သတင်းထောက် Veronica Iglesias ပေးပို့ထားတဲ့သတင်းကိုတော့ကွန်အောင်ကတင်ပြပေးထားပါတယ်ရှင်။
အော်ဒိုဘာခုနှစ်နေ့ကအစ္စရေးကိုတိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ကိုအပီးတိုင်ချိန်မုံသွားမယ်လို့အစ္စရေးဘက်ကအခိုင်အမာပြောဆိုထားတယ်။ဟာမတ်စ်တွေကိုအောင်းတဲ့နေရာတွေကိုထိုးစစ်ဆင်နေတာကြောင့်ဂါဇာမြောက်ပိုင်းကနေပါလက်စတိုင်းရဲသားတွေထွက်ခွာဖို့လဲအစ္စရေးကထက်လောင်းတိုက်တွန်းပါတယ
်။ We are seeing that people are actually evacuating.
လူတွေဘေးကင်းရာထွက်ခွာနေကြတာကိုတွေ့ရပါတယ်။လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေအနေနဲ့လည်းအခုလိုတိမ်းရှောင်နေကြသူတွေကိုအကူအညီပေးတာပဲတွေ့ကျင်ပါတယ်။ဟာမတ်စ်တွေပြောတယ်လို့ဘေးကင်းရာမသွားကြဘူးလိုက်ပြောတာမျိုးလုံးလို့မရပါဘူ
းဂါဇာဒေသကဆုံခွာထွက်ပြေးနေတဲ့ပါလက်စတိုင်းသက်တမ်းကျော်အနေနဲ့အခြေခံလိုအပ်တဲ့စာရေးရိက္ခာပစ္စည်းတွေရဖို့အမေရိကန်ကတခြားလက်တွဲဘက်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်
We are in touch with our Israeli counterparts. We're in touch with the United Nations.
ဒီနေ့ကိစ္စအစ္စရေးအပြင်ကုလသမဂ္ဂနဲ့လည်းဆွေးနွေးနေပါတယ်။လူမဆန်စွာတိုက်ခိုက်တဲ့အကြမ်းဖက်သမားတွေရဲ့လုပ်ရက်နဲ့မသက်ဆိုင်တဲ့ပါလက်စတိုင်းဂါဇာဒေသခံတွေလိုအပ်တဲ့ရေအစားအစာဆေးဝါးစတာတွေအကူအညီပေးဖို့အတွက်ပါ
Israel ကဂါဇာဒေသကိုထိုးစစ်ဆင်နေတဲ့အချိန်ထဲမှာလေဘနွန်နဲ့ထိစပ်နေတဲ့မြောက်ပိုင်းမှာလည်းအီရန်ကြောတော်နောက်ခံပေးထားတဲ့ Hezbollah အဖွဲ့နဲ့လည်းတိုက်ပွဲတွေဖြစ်နေပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းအရီပရီခါတွေဖြစ်နေတဲ့ဒေသကိုသွားရောက်မဲ့ American အထက်လွှတ်တော်အမတ် Lindsey Graham နဲ့အဖွဲ့ကအီရန်အပေါ်အခုလိုပြင်းပြင်းထန်ထန်သတိပေးပါရယ်
If Hezbollah, which is a proxy of Iran,
Iran ဖွဲ့ပေးထားတဲ့ Hezbollah ဖွဲ့ကအစ္စရေးကိုကြီးကြပ်ထိုးစစ်ဆင်လာမယ်ဆိုရင်ဒါအစ္စရေးပေါ်ချင်းချောက်မှုတရားအလိုလျောက်ဖြစ်လာတယ်လို့ယူဆပါတယ်။ဒါကြောင့်အစ္စရေးနဲ့အတူပေါင်းပြီး Iran ကိုအပြတ်အသတ်စီးရီးယားချိန်မုန်းတိုက်ခိုက်ဖို့ခွင့်ပြုချက်ပေးတဲ့ဆုံးမချက်တရားအမေရိကန်ထက်လွှတ်တော်ကိုတင်သွင်းသွားပါမယ်။ Iran အနေနဲ့ဒီစစ်ပွဲကြီးထွားလာအောင်မီတိုပေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်ပိုက်ကြည့်နေမှာမဟုတ်ပါဘူး။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတနင်္ဂနွေနေ့ကအီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီနဲ့တွေ့ဆုံပါတယ်ပါလက်စတိုင်းလူထုအတွက်စာရေးရိက္ခာတွေရဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကသဘောတူခဲ့ကြောင်းနိုင်ငံသားရဲ့ဌာနပြောခွင့်ရမက်သျူးမီလာကပြောပါတယ်နိုင်ငံသားရဲ့ဝန်ကြီးဟာဒေတာတွေတင်မာမှုတွေရှာချဖို့အစ္စရေးနဲ့ဝန်ကျင်နိုင်ငံတွေကခေါင်းဆောင်တွေနဲ့လှည့်လည်ဆွေးနွေးနေပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နေ့စဉ်ထုတ်လွှင့်နေတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်အစီအစဉ်တွေကို Telegram လူမှုကွန်ရက်စာမျက်နှာသာမက Facebook, YouTube, Twitter စတဲ့လူမှုကွန်ရက်တွေမှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ပုံထုနဲ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အပတ်စဉ်အစီအစဉ်တွေထဲကနောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ကဘာတလွားခီတော်အစီအစဉ်အလဲရောက်ပါပြီ။ ပါရီမြို့လေစိန့်မြကံဘေးတချောင်းမှာလွန်ခဲ့တဲ့နှစ်ပေါင်း400ကျော်ခရဲကစောက်အဟောင်းဆိုင်တွေရှိပါတယ်။မြို့ရဲ့သမိုင်းဝင်တင်ကြတာတစ်ခုဖြစ်တဲ့စောက်အဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံရတယ်လဲဆိုတာမဆူမြတ်မွန်တဲ့အတူကဘာတလွားခီတော်အစဉ်စဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
ပြည်ထောင်နိုင်ငံပါရီမြို့လေကိုဖျက်ဆီးဆင်းနေတဲ့စိတ်မြကံပေးတခြားမြင်းနေရတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပါရီမြို့ရဲ့တင်ကြတာတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမြို့အလှကိုခန်းစားလှမ်းလျှောက်ရင်းစာအုပ်ဟောင်းတွေမြေပုံဟောင်းတွေတစိကောင်းဟောင်းတွေပကြီကားတွေရောင်းတဲ့စာအုပ်အဟောင်းရောင်းဆိုင်တွေမှာရှားပါစာအုပ်တွေကိုရှာဖွေရတာကိုမြို့ရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမြို့သူမြို့သားတွေသာမကပါရီကိုလာလေကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမြို့ကအထင်ကြီးအစာအုပ်ကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမို့ဒီစာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဟာကဘာလက်ခီးသွားတွေကြားမှာလဲရေပန်းစားလာပါတယ်။အစိမ်းရောင်စာအုပ်တက်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပြင်သစ်တော်လန်ရေးနာစီရုတ်သိမ်းပိုက်အုပ်ချုပ်မှုကိုဗစ်ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမြို့ရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မြို့ကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်စ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမြို့တော်ဝန်ယုံကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြကံပြီးတခြားမှထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်တက်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Boîte, je pense que c'est très difficile d'enlever j'ai 170 jeux de boîte et surtout que c'est très
ça ou တာဘောအလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အလုံးကတက်တန်းကြပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်စာအုပ်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။စာအုပ်အဟောင်းရောင်းဆိုင်ပန်ရှင်တွေအားလုံးကလည်းကျမလိုပဲသဘောထားရှိကြပါတယ်။သူတို့အားလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းစာအုပ်တက်တာတွေကိုနေရာမရွှေ့ရင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရင်ကြပါတယ်။ကျမဒီမှာရောင်းနေတာအနည်း30ရှိပါပြီ။ကျမဆိုင်ကတက်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး။
မမိုင်းကျော်အကွာအဝေးရှိတဲ့မြကန်းဘေးလမ်းတစ်လျှောက်မှာမြကန်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တက်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်။အဲဒီစာအုပ်တက်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမြို့ခီးသွွားလုပ်ငန်းကခန့်မှန်းထားပါတယ်။တက်တန်းရှိနေတဲ့စာအုပ်တက်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြတယ်လို့သူတို့စာအုပ်တွေကိုယာယီတနေရာမှာတွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ်။
Dure décision, triste et surtout
le le gugu song phyet ya da myo do ma hou paw. Sait le ma kaung maw. Chuma ro a long ga sa au tit da re go nyin kan pe ma be tha tin ja ba de. Be lo lou ya ma le su ra a long ga le sin sa ni ja de chin ma de.
Myin kan niyan paw ma twae saut tha de sa au tit da paw 900 law shi da mho ta khu chin si go Olympic gala ma long jo ye a ya sit sei bo ga ma lwe gugu lo Pari myo taw win shi de re ga byo ba de. Sa au sai re paik chei ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကြမ်းဖက်လူတွေကဘုံးတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါ။ဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပချိန်တခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်။
pour j'allais dire accompagner et soulager
peut-être Lolo Yi Chao Sao Tit Da Ri Khana Phe Tha Pe Ya Me Kala Atwin Thi Kai Nae Song Phyan Aw Jano Ro Ga Kunyi Pan Bo Pe Ma Ba Let Shi Tu Ro Tong Ni De Sao Tit Da Ri Ne Sai Phwin Lo Mi Ya Nai Ne Sao Ahao Sai Ni A Long Twe Tu Ro Nei Sin Longan Ri Thi Kai Aw Season Pe Ma Phit Par De Sao Ahao Yang Sai Ni Ne Tai Me Nyi Nai Bi Tu Ro Twe A Tin Daw Song Ni Ya Ywe Che Tat Mat Pe Ma Phit Par De
ပါရီမြို့နယ်ခွဲမရတဲ့စိမ့်ပြကန်းဘေးကစာအုပ်အဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကဘာလှည့်ဧည့်သည်တွေကရောဘယ်လိုသဘောထားရှိကြပါလဲ
No
No No
No
Se tiene que ver
Smart တော့ကတော့ပါရီကိုလာလေရင်အခုလိုမြေကန်းဘေးလမ်းလျှောက်သွားပြီးတော့စာအုပ်အဟောင်းရောင်းနေဆိုင်တွေမှာမှွင်တော့ရှာဖွေရတာမျိုးကမဖြစ်မနေလှုပ်ရတဲ့အလုပ်တစ်ခုဖြစ်ပါတယ်
Cerrar las boxes es cerrar el corazón de París.
ဒီစာအုပ်အဟောင်းရောင်းဆိုင်တွေကိုပိတ်လိုက်မယ်ဆိုရင်ပါရီမြို့ကြီးကိုပိတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်
အစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖြုတ်တာရောပြန်တက်တာပါကုန်ကြစည်ကိုခံမဲ့အပြင်ပါရီမြို့ရဲကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမြို့တာဝန်ရှိသူတွေကကန့်လှန့်ထားပေမဲ့စာအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါတယ်
Les bouquinistes sont à Paris ce que les gondoliers sont à Venise.
Gondola lire မရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်တယ်လို့စာအုပ်တက်တာတွေစာအုပ်အဟောင်းရောင်းဆိုင်တွေမရှိတဲ့ Paris မြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူး။ဒီဆိုင်တွေက Paris မြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်။ဒီစာအုပ်အဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီ။အခုကြတော့မှ Olympic ဖွံ့ဖွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပါ။
ebook လို့ digital စာအုပ်တွေပေါများလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းအရောင်းဆိုင်တွေပျောက်ပြက်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
။ On sort du Covid. On a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues, on les a
Covid ကရောဂါကြောင့်ထိခိုက်ခဲ့တာကနေအခုမှပြန်ကောင်းကစားပဲရှိပါသေးတယ်။ Covid မှာကျွန်တော်တို့တော်တော်ကိုထိခိုက်ခဲ့တာပါ။ကျွန်တော်မိတ်ဆွေစာအုပ်အဟောင်းရောင်းသူတချို့ဆိုရင် Covid ကာလတည်းကမတွေ့တော့ပါဘူး။ဘာဖြစ်သွားကြလဲတော့မသိပါဘူးသူတို့စာအုပ်တက်တာတွေကတော့အခုထိရှိနေတော့မှကိုဗစ်အပြင်နှီးပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားလျော့စရာဖြစ်ပါတယ်ကျွန်တော်တို့ဘက်ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပါ
ပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်မြကန်းပြီးမှစာအုပ်အဟောင်းတွေကိုတစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ19ရာစုလောက်ခဲကဖြစ်ပါတယ်။19ရာစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှရေးပန်းစားလာတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်ကျေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမျိုးရဲ့တမိုင်းဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်ကျွန်မစုမြတ်မောင်ပ
ါ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြရာအမှတ်လေးပါတာတိပြည့်စီကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ
VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲရင်ဖွင့်လွှာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်လဲ VOA ရဲ့ Facebook စာမျက်နှာကနေစာရေးသားဆက်သွယ်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ဗဟုထုနေမနေ့ခင်အစီအစဉ်တွေဒီမှာအဆုံးသတ်ပါပြီကျွန်မအမေရိကန်သမ္မတဂျိုးဘိုက်ဒန်အစ္စရေးကိုသွားဖို့ပြင်ဆင်နေစမှာပဲအင်္ဂါနေ့ညကဂါဇာဆေးရုံထိမှန်ပေါက်ကွဲခဲ့တဲ့အတွက်လူရာပေါင်းများစွာသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုမှာသေဆုံးသူ900ရှိတယ်လို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကပြောပါတယ်။ဂါဇာမြို့ကအယ်အာလီအရက်ဆေးရုံတိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးကိုဟာမတ်အဖွဲ့ကအပြစ်တင်ပါတယ်။အစ္စရေးစစ်တပ်ကတော့ဒါကိုညှင်းဆို့လိုက်ပြီးပါလက်စတိုင်းဂျီဟတ်အဖွဲ့ကပစ်ခတ်တဲ့ဒုံးကြီးကလမ်းလွဲပြီးတော့ဆေးရုံကိုထိမှန်သွားတာဖြစ်တယ်လို့ဆိုပါတယ်။အတန်ထက်မြန်တဲ့ဒုံးကြီးတွေနဲ့ AI ခေါ်ညာရင်တူအပေါ်တိုးတက်ရေးမှာအသုံးပြုနိုင်တဲ့ခင်မီကွန်ပျူတာ chip ပြားတွေတရုတ်ပြည်ကိုမပို့ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာထိန်ချုပ်လိုက်ပါတယ်။အမျိုးသားလုံခြုံရေးနဲ့လူအခွင့်ရေးဆိုင်ရာအကျိုးဆက်တွေဖြစ်လာမှာကိုကာကွယ်ဖို့ရည်ရွယ်ပြီးတော့သတ်မှတ်ချက်အစ်စ်တွေကိုချမှတ်လိုက်တာဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးဂျီနာရီမွန်ဒိုကပြောပါတယ်။တခါမြန်မာစစ်တပ်ကိုအရေးယူနိုင်မဲ့လမ်းကြောင်းအလုံးအချိန်မဆိုင်ပြက်ပြက်တသားအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေညီလာခံကအဖွဲ့ဝင်နိုင်ငံတွေကိုအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။အမည်မဖော်ပြလိုတဲ့အဖွဲ့80တဖွဲ့ပါအပါဝင်မြန်မာနိုင်ငံဒေသတွေနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကကုလသမဂ္ဂအထွေထွေညီလာခံကိုအောက်တိုဘာလ18ရက်နေ့စွဲနဲ့ပေးပို့တဲ့အိတ်ဖွင့်ပေးစာမှအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။တဲ့အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မသိငီတိုက်ဖြစ်ပြီးတော့ဒီမနေ့ဗုဒ္ဓဟူးနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 50တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာရဲ့အောက်မှာတွေ့ရတဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီယံဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတော်တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါရဲ့ရှင်အခု တော်သားရှင်တွေနဲ့အတကွာမြန်မာပြည်သူပြည်သားအားလုံး VOA ကိုအခုလိုအားပေးနာဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ